ကျင်းပြင်းနယ်အတွင်းစစ်ကောင်စီတပ်တွေနဲ့ KNU ကျင်းအမျိုးသားအစည်းအရုံးပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလို KNU ထင်းချုံရဖားပုံခရိုင်သထုံမြို့နယ်ဘက်မှလည်းလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အရက်သားပြည်သူတွေတေဆုံးမှုရှိနေပါတယ်ဒီအကြောင်းထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့တာဖြစ်ပါတယ်ခင်ဗျာ
ကျင်းပြင်းနယ်အတွင်းမှာကျင်းမျိုးသားလူမျိုးရေးတပ်တွေနဲ့စစ်ကောင်စီတပ်တွေဟာတိုက်ပွဲတွေဖြစ်နေပြီးမူထရခရိုင်ဒူးတထုခရိုင်စတဲ့နေရာတွေမှာတော့လက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်အရက်သားတွေတိတ်ဆုံမှုတွေရှိနေတယ်ဆိုပြီးကရင်မျိုးသားအစည်းအရုံးသတင်းနဲ့ပြန်ကြားရေးဒုတိယတာဝန်ခံဖရိုကလဲဆေးကအခုလိုပြောပါတယ
်ဖြစ်တာကတော့ဒီစားပါတော့ဒီလာပါတော့မတ်လ20ရက်နေ့မှာဖြစ်တယ်အဲနေရာကတော့ဒီကျွန်တော်မူထရခရိုင်လူတော်မျိုးနဲ့အောက်ပိုင်းပေါ့နော်ဒီကဒီဖပေါ်နဲ့နေတာပေါ့အဲအဲ့ဒီကဘော်လီထားဆိုတဲ့ကြီးရောအစီကကဒီခမောနဲ့ဆိုတဲ့ရောင်မှာဖြစ်သွားတာပေါ့အဲ့မှာဖြစ်သွားတော့ဒီကြီးကြိုက်တန်ရကတော့ကျွန်တော်ဖော်ပြခဲ့တယ်လို့ခမောရဲ့ရွာကဆော့အီဘူတန်လေးစားကနေကတော့ပြေးပိုက်ဖြစ်သွားတော့ဒီဆော့ဂျင်းပြီးပြေးဆုံးသွားတယ်အဲ့ဒီလိုပဲဒီတရက်ခဲမှာပဲတော့နော်ဒီအဲ့ဖတ်ပုံခြေဆိုင်ခံရပါတော့ဖတ်ပုံခြေဆိုင်ဆိုတာကဒီဘူဟာပေါ့နော်အခြေခံစစ်ဘူဟာကလည်းရှင်းပြလိုက်တဲ့မင်းနဲ့ကြည့်ပြောတာပေါ့အဲကြောင့်မို့ဒီညနေပိုင်းမှာလည်းပဲဒီဖတ်ပုံခြေစစ်ဘူဟာနေပဲအဲဒီဖတ်ပြီးတော့ပြစ်တာပေါ့နော်ဒါနဲ့ဖြတ်တောင်ရမရှိပါဘူးပေါ့ဒီကဲဆိုတော့ဖတ်ပြီးတော့ပြစ်တာပေါ့နော်ညနေပိုင်းမှာခေါင်းတိုင်းခြေကျော်လောက်ပ
ါဘူးထရခရိုင်လို့ခေါ်တဲ့ဖတ်ပုံခရိုင်ထဲမှာတော့နေ့စဉ်နှီးပါတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံအကုန်နှီးပါဟာစစ်ဘေးရှောင်နေရပြီးရွာတွေမှာမနေထိုင်ရကြတော့ဘူးလို့လဲဆိုပါတယ
်ဒီဥတော်ခရိုင်ကတော့ကျွန်တော်နားလေတော့ဆိုဒီကတော့ပုံတော့မီနီတော့ဖြစ်နေတာပေါ့နော်ဥမာပြင်ကြွားထဲမှာမနေရမနေရတဲ့အခြေအနေကတော့အရကတော့ဟိုတပတ်များရှိတယ်လို့ကျွန်တော်ကသိရပါတော့ဆိုရစ
ဒူးတထုခရိုင်လို့ခေါ်တဲ့ပြန်ယူတက်မှာတင်ထိန်ချုပ်ရနယ်မြေမှာတော့အရက်သားနှစ်ဦးတိတ်ဆုံးတာတွေဖြစ်ခဲ့ပါတယ်နှစ်ဖက်တိုက်ပွဲတွေဖြစ်တိုင်းအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေကိုစစ်ကောင်စီဘက်ကလုပ်တယ်လို့လည်း KNU ဘက်ကပြောပါတယ်
။တိုက်ပွဲတွေဖြစ်လာတာလည်းနဲ့အကျိုးအလတ်ကြီးဖြစ်တယ်။အဲဒါကတော့ဒီရွာသားတွေကိုအရက်သားတွေဆိုဟိုပြစ်မှတ်စားပြီးပြန်ပြီးတော့ကလေးသားချီတဲ့သဘောမျိုးဖြစ်သွားပြီးတော့အဲဒါဆိုတော့သူတို့ဘက်ကိုတိုက်ချွာကြည့်တော့စခန်းပေါ်တိုက်လို့ဆိုကြီးရတော့ဖြစ်ဆက်မဆိုတဲ့ရွှေစုပ်ချက်တွေကအဲဒီဘာတိုင်းနေနဲ့ဒီပုံကြည့်တာနဲ့ဒီပဲလို့ဆိုတာကျွန်တော်တို့အဲ့လိုကနားလည်တာပေါ့ဆိုတော့
မလ20ရက်နေ့တုန်းကလည်း KNU တက်မှာသုံးထိန်းချုပ်ရာမူးမြို့နယ်ထဲကအောက်ရှိကုန်းကျေးရွာနဲ့အုံးပင်စုကျေးရွာအတွင်းကိုလက်နက်ကြီးနဲ့အလုံး60ကျော်ပစ်ခတ်ခဲ့တယ်ဆိုပြီးဒေသခံတွေကဆိုပါတယ်လက်နက်ကြီးပစ်ခတ်ခဲ့တာတွေကြောင့်သေဆုံးတာအပြင်ရွာသားအတော်များများလည်းပြင်းထန်တဲ့ဒဏ်ရာတွေလည်းရရှိခဲ့ပါတယ်ရှင်